ကမ်ဘီယာနိုင်ငံကနေမြန်မာနိုင်ငံအပေါ်2019ခုနှစ်ကဆွဲဆိုထားတဲ့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှုစာချုပ်ကိုကျူးလွန်ချိုးဖောက်မှုဆိုတဲ့ဆွဲချက်ကိုတရားရုံးအနေနဲ့လက်ခံဖို့တင်းမတင်းမနေ့က ICJ တရားရုံးမှာကြားနာပွဲစတင်ပြုလုပ်ခဲ့တာပါမြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပချက်တွေဟာအရင် ICJ တရားသူကြီးတွေပယ်ချခဲ့တဲ့အချက်တွေနဲ့ကွာခြားမှုမရှိတဲ့အတွက်ဒီတစ်ချိန်မှာလဲမြန်မာဘက်ကအားသာဖို့မရှိဘူးလို့နိုင်ငံတကာဥပဒေပညာရှင်မိုက်ကယ်ဘက်ကကသုံးသပ်ပါတယ
် The arguments that we heard today from Myanmar repeat the same arguments that they made during the provisional measures
ဒီကနေ့ကျွန်တော်တို့ကြားခဲ့ရတဲ့မြန်မာဘက်ကခုခံခြေပါချက်တွေဟာအရင်2019ဒီဇင်ဘာလကရှောက်လင်းခုခံခြေပါချက်တွေကိုပဲထပ်ပြီးတင်ပြခဲ့တာဖြစ်ပါတယ်အဲ့ဒီတော့က ICJ တရားရုံးမှာကြားဖြတ်အရေးယူဆောင်ရွက်ချက်အစီအမံတွေချမှတ်တင့်တင့်ကျန်းမာပွဲလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီကျန်းမာပွဲမှာလည်းမြန်မာဘက်ကအခွင့်အရေးရခဲ့တာကဂမ်ဘီယာကသူ့အပေါ်ဆွဲဆိုထားတဲ့ genocide အမှုကိုတရားရုံးအနေနဲ့စီရင်ပိုင်ခွင့်မရှိဘူးလို့ခြေသွားခွင့်ရခဲ့တယ်လို့အရေးပေါ်ကြားကလာအစီအမံအတွက်အဆိုပြုချက်တွေကိုကန့်ကွက်ကြောင်းရှောက်လဲခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုကျန်းမာပွဲနဲ့တိုင်ငယ်တွေကကျွန်တော်တို့တက်ဆက်ထားတဲ့အတိုင်းမြန်မာဘက်ကခုခံခြေပါချက်တွေဟာအရင်ကအတိုင်းပဲဖြစ်တာတွေ့ရပါတယ်
2019ခုနှစ်က ICJ မှာခုခံရှောင်လဲချိန်ကဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အရတားအစိုးရကာလဖြစ်နေတာပါအခု2021ခုနှစ်ဖေဖော်ဝါရီလမှာအာဏာသိမ်းခဲ့တဲ့စစ်ကောင်စီကိုစားပြုအဖွဲ့ကခုခံခြေပါရမှာတော့ကွာခြားချက်တချို့ရှိခဲ့တာနဲ့ပတ်သက်လို့မိုက်ကယ်ဘက်ကာကအခုလိုပြောပါတယ
် But what's different about it is that with the additional time that Myanmar has had
ကွာခြားတာကမြန်မာဘက်ကအချိန်ပိုရခဲ့ပြီးတော့ရှေ့နေအစ်စ်တွေလည်းရခဲ့တာပါနောက်ပြီးသူတို့အဓိကခုခံခြေပတ်ထားတဲ့အချက်၄ချက်နဲ့ပတ်သက်လို့ဥပဒေကြောင်းအရပို့ပြီးကြည်ကြဲတည်းနဲ့ရှောက်လဲခဲ့တာတွေ့ရပါတယ်
။ဒါပေမဲ့ ICJ နိုင်ငံတကာတရားရုံးက2021ခုနှစ်ဇန်နဝါရီလမှာမြန်မာအပေါ်ချမှတ်ခဲ့တဲ့ဂျားဖြတ်အရေးယူစီမံဆောင်ရွက်ချက်များဆုံးဖြတ်ချက်အမိန့်ကိုကြည့်ရင်မြန်မာရဲ့ခုခံခြေပတ်ချက်တွေကိုတရားသူကြီးတွေကပယ်ချခဲ့တာပါ။ဒါကြောင့်အခုကြားနာပွဲမှာမြန်မာရဲ့ရှောက်လဲချက်တွေမှာအားကောင်းပြီးထူးခြားပြောင်းလဲတဲ့အချက်တွေမတွေ့ရတဲ့အတွက် ICJ တရားသူကြီးတွေကပယ်ချနိုင်ဖို့အလားအလာရှိနေကြောင်းမိုက်ကယ်ဘက်ကာကသုံးသပ်ပါတယ်
။ The court rejected all of those objections that we're hearing again now. And I think that it's quite like
အခု ICJ တရားသူကြီးတွေထပ်ပြီးကြားနာရတဲ့အချက်တွေဟာရှားဖြစ်အရေးယူဆောင်ရွက်ဖို့အစီအမံတွေအတွက်ကျန်းမာပွဲမှာသူတို့ပယ်ချခဲ့တဲ့အချက်တွေကိုပဲမြန်မာဘက်ကပြန်ပြီးရှောက်လဲချက်ပေးထားတာဖြစ်ပါတယ်။ဒါကြောင့်အခုတစ်ချိန်မှာလည်း ICJ တရားရုံးကပြန်ပြီးပယ်ချနိုင်မှုအလားအလာရှိနေပါတယ်
။မိုက်ကယ်ဘက်ကဟာ ICJ နိုင်ငံတကာတရားရုံးမှာ2010ကနေ2014ခုနှစ်အထိလက်ထောက်ဥပဒေအရာရှိဖြစ်နေနေကြလုပ်ကင်ခဲ့သူဖြစ်ပြီးမြန်မာကိုအခြားနိုင်ငံတနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုဆိုင်ရာသဘောတူစာချုပ်နဲ့ပတ်သက်လို့ ICJ တရားရုံးမှာအမှုဖွင့်တရားစွဲဆိုနိုင်တဲ့အလားအလာဆိုတဲ့ကောင်းစဉ်နဲ့စာရန်ကို2018ခုနှစ်ကရေးသားပြုစုခဲ့သူလည်းဖြစ်ပါတယ်။အခုလက်ရှိ Ireland နိုင်ငံ Dublin က Trinity College မှာဥပဒေဘာသာရပ်ဌာနကလက်ထောက်ပါမောက္ခဖြစ်တာဝန်ထမ်းဆောင်နေသူလည်းဖြစ်ပါတယ်။မြန်မာစစ်ကောင်စီကိုယ်စားလှယ်အဖွဲ့ရဲ့ခုခံခြေပါချက်တွေနဲ့ပတ်သက်လို့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်ကသူ့ရဲ့အမြင်ကို VOA ကိုခုလိုပြောပါတယ
်ခြေပါလိုက်လို့မရဘူးဘာလို့လဲဆိုတော့သူတို့ကခြေပါလို့နီးလည်းမရှိဘူးအဲ့ဒါကြောင့်သူတို့ကတော့မဟုတ်တော့တော့ပြောတယ်အခုဘာပြောလဲအဲတခုအော်ဆိုအော်ဂွန်ဂျီကိုကဟိုင်းကတော့ဘာပြောလဲအဲကိုဒ်မှာပြောတာကသူအချက်အချက်အပြဿနာကိုပြည့်ပြည့်ရှင်းနေတယ်အဲ့ဒါအကန့်ပြည့်အဲ့လိုမူတော့ပြောပြောပြောဒါကရခိုင်ပြည်ရဲ့ channel က complex ရှုပ်ထွေးတဲ့ပြဿနာလေဘာမှရှုပ်ထွေးတော့ခင်ဗျားတို့တမတော်ကရှုပ်ထွေးအောင်လုပ်ထားပြဿနာရှိမရှိနိုင်အောင်ရှုပ်ထွေးအောင်လုပ်ထားတာ this is not a complex problem ဒီ repatriation ကိုကြောင့်ဘင်္ဂလားဒေ့ရှ်မှာရှိတဲ့ဒုက္ခတွေကိုပြန်ခေါ်လာဖို့ဘာလုပ်ထားလဲဘယ်နည်းရှိပြီလဲလမ်းမတူရကြားပြီအခုဘာမှမလုပ်တဲ့ကောခုလုံးနေပြီတဲ့အပိုင်လိုပရောဂျက်ဒီလိုနေပြီးတော့အဲ့တော့ကြီးရသွားလိမ့်တယ်ကျွန်တော်တို့ရဲ့ case က very strong ခိုင်မာပါတယ်ကျွန်တော်တို့က case ကအပိုင်ကိုပေါ်မှာမတည်ပါနဲ့အပိုင်ရှေ့ပေါ်မှာမတည်ပါဘူးအကြဖြစ်တယ်တရားသူကြီးတွေလည်းတည်ပါတယ်သူတို့အဲ့ဒါကြောင့်မို့လို့အပိုင်ကိုနဲ့ပတ်သက်လို့သူတို့ case ကိုယူလာ
ဒါကတော့ American Rohingya Union ဥက္ကဋ္ဌဒေါက်တာဝါကာဦးတင်က COA ကိုပြောသားရပါ အခုလိုဒီ ICJ မှာဂမ်ဘီယာကမြန်မာကိုဒီဆွဲထားတဲ့အမှုနဲ့ပတ်သက်လို့မနေ့ February 21ရက်နေ့ကပထမဆုံးနေ့ဖြစ်ကြေညာခဲ့ပါတယ်ဒုတိယနေ့ကတော့ February 23ရက်နေ့မှာကြေညာမှာဖြစ်ပြီးအဲ့ဒီနေ့မှာဂမ်ဘီယာကခုခံခြေပမှာဖြစ်ပါတယ်တတိယနေ့ဖြစ်တော့ February 25ရက်နေ့မှာမြန်မာဘက်ကနေပြီးဒုတိယအကြိမ်ပြန်ပြီးခုခံခြေပဖို့ရှိပြီးတော့စထုတ်ထားနေ့အဖြစ် February 28ရက်နေ့မှာတော့နှစ်ဖက်အပြန်အလှန်ခုခံခြေပကြမှာဖြစ်ပါရဲ့ရှင်